တနင်္သာရီတိုင်းတဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်90ကျော်လိုက်ပါလာတဲ့ဆက်လီတစ်စင်းကိုမြန်မာရေတပ်ကတွေ့ရှိပြီးထိန်းသိမ်းလိုက်ပါတယ်။ရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေတော့မှဂျားပြတ်မိခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့သူတွေကိုတော့အခုအခါအစားအစာနဲ့အကျန်းမာရေးစောင့်ရှောက်မှုပေးထားပြီးစုံစမ်းစစ်ဆေးပြီးရင်မူလနေရာပြန်ပို့လိုက်မယ်လို့လည်းညွှန်လိုက်ရပါတယ်။အပြေဆုံးကိုတော့ဆက်တဲ့စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်။
တနင်္လာနေ့တိုင်းတဝဲကမ်းရိုးတန်းလောင်းလုံမြို့နယ်လောင်းလုံပုံကျွန်းနဲ့မောင်မကန်ပုံကျွန်းကမှာတမတော်ရေးတဲ့ကတနင်္လာနေ့ကဖမ်းဆီးမိပြီးထင်းထင်းထားတဲ့ဆက်လီပေါ်မှာတော့အမျိုးသား28ဦး၊အမျိုးသမီး33ဦးနဲ့ကလေး32ဦး၊စုစုပေါင်း93ဦးပါဝင်လာတယ်။သူတို့တွေဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့ကြိုးပမ်းနေသူတွေဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုထားပြီးအခုအချိန်မှာတော့လိုအပ်တဲ့ထောက်ပံ့မှုတွေနဲ့အတူစစ်ဆေးမေးမြန်းနေတယ်လို့လည်းတနင်္လာတိုင်းဒေသကြီးဒုတိယရဲမှူးကြီးစင်ဝင်းက VOA ကိုခုလိုပြောပါတယ်။
လတ်တော့ကျွန်တော်တို့ကဒီစမ်းလမ်းပေါ့နောက်ဆုံးမြင်တဲ့စမ်းလမ်းမှာပင်လက်ပေါ့ပင်လက်ကပေါ့နော်ဒီမှာကနစိတ်သာပြည်တော်ဆက်စည်းရောလာဝကားတို့ကတော့လည်းဆက်စည်းနေတယ်ဆက်စည်းပြီးတော့ဆက်စည်းသူရှိချင်းကိုကျွန်တော်ကပြည်သူစုစုရောက်တင်လာတယ်ပြည်သူစုရောက်နေစီမံတယ်တဲ့ကျွန်တော်တို့ကြိုင်းတော်ဆောက်ရအောင်ပါမဟုတ်တာတော့ကျွန်တော်တို့တင်မို့ပေါ့မှာလေကျွန်တော်တို့ကကမ်းပါဗျာတင်မို့မှာကျွန်တော်တို့ဒီဟိုကကမင်းဟင်းတွေတော့ဘလို့ချက်ချင်းချွေးပြီးသားတာပေါ့ကျွန်တော်တို့ညတော့ရေးနေပါပဲကောတော့ဒါစိနေတဲ့လေချတာရည်ရည်တော့သူကြီးကြီးအကုန်လုံးထားယူတာပါခဲ့
သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုသွားဖို့အခကြေးငွေပေးထားလို့လဲဆိုပါတယ်လက်ရှိစစ်ဆေးချက်တွေကရခိုင်ပြည်နယ်မှာနေတဲ့စားရက်စားတဲ့အထောက်အကူတွေဟာရခိုင်မှာကြံ့နေတယ်လို့လဲလောင်းလုံးလာဝကမြို့နယ်မှုဦးမောင်မောင်ကခုလိုပြောပါတယ
်အဲဒီဥစ္စာလေးသူတို့ကစစ်တွေဘက်ကဗျစစ်တွေစဲကြောင်းကုစုဘက်ကဒီရလေရပေါ့နော်ဒါလည်းသူတို့ကမလေးရှားသွားကြမှာမလေးရှားကိုလေဟိုအထောက်ကတော့အထောက်တာမသိဘူးသူကစစ်တွေမှနေတယ်ပြောတယ်စစ်တွေတဲချောင်းတို့တဲချောင်းတို့ဓာပိုင်တို့အဲ့ဒီအမီနာတောက်ဘက်ကဒီပြောတယ်အမို့သူတို့မှတချို့လည်းရှိကြပေါ့ဒါပေမဲ့မပါလာဘူးပြတချို့ကလည်းကင်ထားတဲ့ကြက်ပြားလေးတွေရှိတယ်နံပါတ်လည်းမသိဘူးပြအဲ့လိုမျိုးတော့လက်ရှိကတော့သူတို့မှမပါလာကြဘူးပေါ့အထောက်တာမဲ့မို့သူတို့မှတော့ရှိတော့ရှိမှာပေါ့လောလောဆယ်တော့မပါလာဘူးပေါ့ဒါအထောက်တာလေးကတော့
ဒီလ16ရက်နေ့ကလေရခိုင်ပြည်နယ်စစ်တွေမျိုးကြီးဒုက္ခတဲ့စကန်အနေမလေးရှားကိုသွားဖို့ကြိုးပမ်းကြတဲ့ဒုက္ခတဲ့တရားချောက်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကြီးအောင်မှာတွေ့ရှိခဲ့ပြီးနောက်ပိုင်းမှာတော့နေရဒုက္ခတဲ့စကန်တွေကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်။အခုထပ်မံတွေ့ရှိထင်းထင်းထားတဲ့လူတွေကိုလည်းအလားတူမူလနေရာတွေကိုပြန်ပို့မယ်လို့မျှော်လင့်ရပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနပြည်တော်စုဒုဝန်ကြီးဦးစိုးအောင်ကတော့ညွှန်ကြားချက်တိုင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်
။ကျွန်တော်တို့ဝန်ကြီးဌာနကတော့တကယ်လို့ဥစားဖြစ်လာလို့ရှိရင်ပြီးခဲ့တဲ့ဟိုဟာတော့လေပါလေကြောက်တာလား။ကြောက်တာလေ။ကြောက်တာဥစားရောက်လာတဲ့ပင်ခလီတွေကိုတော့ကျွန်တော်တို့ဒီပြည့်ရဲ့ကြက်မျိုးပြန်ပို့တယ်လေ။ပြည့်ရဲ့ကကြာတော့ကျွန်တော်တို့ဝန်ကြီးဌာနကတော့သူတို့ရဲ့လမ်းမှာနေရေးစားရေးအတွက်ပေါ့ပြန်ပို့တဲ့ခါမှာစားရေးအတွက်ကိုလိုအပ်တဲ့ဆန္ဒရေးခါတွေကျွန်တော်တို့ကထောက်ပံ့ပေးလိုက်တယ်သူဝိစားတွေပါတယ်လေအကုန်လုံးဟုတ်ကဖြစ်တယ်လေ။နောက်စီစဉ်ပေးလို့ပေါ့။အခုကျွန်တော်လုပ်ပြပါတယ်။နောက်ဒါလုပ်ပြီးရင်ကျွန်တော်တို့ပြန်ကြည့်ကြတဲ့ရလာလက်ကျင်ကြတဲ့တိုင်ကျွန်တော်တို့ဆောင်ရွက်မှာပါနော်
။ရခိုင်ပြည်နယ်ကမတီးမငြိမ်ချင်နေတဲ့ကြောင့်အင်းကြီးချင်းမင်္ဂလာစီနိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန့်နဲ့ချီရဲ့ရိုးရင်းကြတွေကပထမအုပ်ဖြစ်ပြန်လည်လက်ခံမှုဒီလာတဲ့စီစဉ်ထားပြီးမယ်။အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲဆုတ်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းတွေထွက်ပေါ်နေတာပါ။ဒုက္ခသည်နေရပြန်ပေါ်ရေးစီစဉ်တာပတ်သက်လို့လေမြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်ကထောက်ပြနေကြပါတယ်မြန်မာအစိုးရကတော့ရေညာဆိုတဲ့အညီကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့ဒုက္ခသည်နေရပြန်ပေါ်မယ့်စီစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်လာကြောင်းပြောဆိုထားပါတယ်ခင်ဗျာ